ီးရီးယားနိုင်ငံကိုစေးရရေးယူတိုက်ခိုက်မဲ့အစီအစဉ်ကိုခွင့်ပြုဖို့ဆုံးဖြတ်ချက်ရဖို့အတွက်သူ့အနေနဲ့ဒီအမေရိကန်လွှတ်တော်ကွန်ဂရက်နဲ့လက်တွဲလှုပ်ဆောင်နိုင်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။စီးရီးယားပြည်တွင်းစစ်မှာစီးရီးယားဆိုးရွားကနေပြီးတော့ဓာတ်လက်နက်အသုံးပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ဒီအောက်လွှတ်တော်ဥက္ကဋ္ဌပါဝင်လွှတ်တော်ခေါင်းဆောင်ဘိုင်းတွေနဲ့အခုဒီနေ့အင်္ဂါနေ့မနက်ပိုင်းစနစ်ပွဲအစမှာပဲသမ္မတအိုဘားမားကအခုလိုမှတ်ချက်ပြီးပြောဆိုတော့တာဖြစ်ပါတယ်။နိုင်ငံတကာကတတ်မှတ်ချက်တွေကိုစင်ခေါ်ဆန်းသက်တဲ့ဆီးရီးယားနိုင်ငံပဲဖြစ်ဖြစ်ဘယ်နိုင်ငံပဲဖြစ်ဖြစ်ရှင်းလင်းလင်းသိစေဖို့အတွက်အတိုင်းအဆနဲ့အကန့်အသတ်ဆောင်တဲ့စီးရီးတုံ့ပြန်မှုကိုအတည်ပြုပေးဖို့အတွက်လွှတ်တော်ကသူ့အနေနဲ့တောင်းဆိုထားတယ်လို့သမ္မတဥပမာကပြောဆိုသွားပါတယ်။ဆီးရီးယားတိုက်ခန့်တွေလုံနိုင်စမ်းတွေပို့ပြီးတော့တက်လာဖို့အပါအဝင်ကျယ်ပြန့်တဲ့မဟာဗျူဟာတရက်အမေရိကန်မှာရှိတယ်လို့သမ္မတဥပမာကပြောပါတယ်။အချိန်ထဲမှာပဲနိုင်ငံကြေးဝန်ကြီးဂျွန်ကယ်ရီ၊ကာကွယ်ဝန်ကြီးချော့ဟေဂန်နဲ့အမေရိကန်စီးပွားရေးချုပ်များပူးတက်ကော်မတီရဲ့ဥက္ကဋ္ဌမာတင်ဒမ်ဆီတို့ဟာအထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်မှာဒီကနေ့မှကြားနာဆက်ဆေးခံဖို့လည်းရှိနေပါတယ်ခင်ဗျာ။